စီရင်တဲ့စီးပွားရေးအရရေးပါတဲ့လာရှုမြို့ကိုတိမ့်ပတ်ရယူဖို့အတွက်မြောက်ပိုင်းမဟာမိတ်လက်နက်ကင်အဖွဲ့တွေကပြင်ဆင်နေပြီဆိုတဲ့သတင်းတွေကြောင့်စစ်ပွဲဖြစ်လာမှာစိုးရိမ်နေကြပြီမဲ့ဒီနေ့ဗိုလ်ရူးနေ့အထိတော့မြို့ပေါ်မှာကြီးကြီးမားမားတိုက်ပွဲဖြစ်လာတာမျိုးတွေမရှိသေးကြောင်းဒေသခံတချို့က VOA ကိုပြောပါတယ်တချို့ကလည်းလမ်းပန်းဆက်သွယ်ရေးပြတ်တောက်နေပြီးတော့ကုန်စင်တို့တွေကြီးလာတာကြောင့်မြို့ကိုစွန့်ခွာနေကြပါတယ်လာရှုဒေသခံတူကအခုလိုပြောပါတယ်တချို့ကလ
ည်းကြောက်တော့ကြောက်တဲ့နေရာရှိတဲ့လူကြောက်တာကြောက်ကြတာပေါ့အမျိုးရေးကြီးရဲ့ဟိုမျိုးကြီးရေချောင်းလာတာလည်းရှိတာပေါ့ဒီဘောကတော့တကယ်လို့ကြားနေတာပဲသူကြည့်တော့ဘာမှတော့မဖြစ်သေးပါဘူးတချို့လည်းသွားစားကြည့်တဲ့ကောဒီတိုင်းပဲနေတိုင်းတော့နေနေကြတာပဲပေါ့ဒီကမတို့ပါဝင်ပါမယ
်လာရှိုးမျိုးရဲ့အပြင်ဘက်မှာတော့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်တွေဖြစ်တဲ့ AA TNLA MNDAA ရဲ့စီးရေလို့ရှာမှုတွေရှိနေပါတယ်လာရှိုးမျိုးကိုသွားတဲ့အဓိကလမ်းတွေလည်းဖြတ်တောက်ခံထားရပါတယ်အခုဆိုရင်ရှမ်းမြောက်မှာတရုတ်ကိုသွားပြီးတော့အလုံးလုံးမဲ့လူငယ်တွေအများအပြားရှိနေပါတယ်မနေ့အင်္ဂါနေ့ကတော့လူပေါင်းရာချီပြီးတရုတ်နယ်စပ်ယာယီနေထိုင်ခွင့်လက်မှတ်ရဖို့တိုကင်ရယူခဲ့တယ်လို့မူဆယ်မြို့မှာနေထိုင်တဲ့လူငယ်တူကပြောပါတယ
်။ဆန္ဒရေးပါပဲစီမံမကောင်းတဲ့အခါကျတော့ဒီပဆော်ကြီးလှုပ်လှုပ်ဆိုင်ကြတဲ့သဘောပါပဲ။လူကြီးကအများကြီးတဲ့အခါကျတော့အတုံးဝင်သေးတော့မယ်လို့ရှိုးများသိလိုက်မယ်ဆိုလို့ရှိရင်ပေါ့။အဲ့ဒီတုံဝင်သေးတဲ့နေရာမှာကဆောင်းကြည့်တော့တာဆိုတော့လေ900နဲ့4000ကျတာဆိုတော့လေမြင်ရတာရှိတာပေါ့ရှိတာပေါ့ဆိုတော့မတ်ပြရတာကြာပြီးစောင့်ရတာပေါ့ဗျာနော်။ကိုယ်ဒီတိုက်ပွဲဖြစ်တဲ့ဒေသတွေလည်းပါတယ်မြို့ကြတော့လည်းအဲနည်းနည်းဟိုခေါင်းပါတယ်ရှားပါတယ်ရဲ့ဒေသတွေလည်းလာတယ်ဒါဟာမြို့ကျမလားသူရယ်အဲလမ်းမှာလည်းဒီလိုပဲအဲတန်းတန်းခက်ခဲချင်းများစွာနဲ့လာရပြီးတော့မှကားနဲ့အဆင်အဆင်လာရပြီးမှမြို့ရယ်မြို့ဆွေဝင်ရတာလေ
မနေ့အင်္ဂါနေ့ကတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာအလုတ်သွားလို့ဖို့မြန်မာလူမှုကြီးကြပ်ရေးဌာနမှာတန်းစီစောင့်ဆိုင်နေတဲ့လူ 9,000 ကျော်မှာရှမ်းမြောက်ဒေသခံကအများဆုံးဖြစ်တယ်လို့လူမှုကွန်ရက်အဖွဲ့တွေကပြောပါတယ်တရုတ်နိုင်ငံထဲမှာအလုတ်မသေးကြပါပဲလေစစ်ပွဲတွေကြောင့်တရုတ်ကိုထွက်ချင်တဲ့ဒေသခံတွေများလာတာဖြစ်ပါလေခင်ဗျာ